စကိုင်းတိုင်းဒီပဲရင်အစီအကျန်းကျေးရွာတွေကိုစစ်ကောင်စီကနေလေကြောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ဒေသခံအရက်သားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုရန်တိုင်းပြောပြပေးပါရှင်
။ဇန်နဝါရီ14ရက်နေ့နေ့လယ်ပိုင်းကစကိုင်းတိုင်းဒေသကြီးဒီပဲရင်အစီအကျန်းကမြောင်လာဝဲကြီးကုန်းကြီးရင်ကျေးစတဲ့ကျေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်ပြီးတော့နေပြည်တော်ရှင်းလင်းလာပြီးလုပ်နေပါတယ်။လေကြောင်းကနေပြစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီနေ့ပြစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံတို့က VOE ကိုအခုလိုပြောပါတယ်
။ကိုယ်တိုင်ပြစ်ခတ်ခဲ့ရတဲ့ကျွန်တော်တို့ဒီအင်းနာဝန်တို့ပေါ့လေ။ညောင်လာအစီအစံပေါ်လာညောင်လာကျွန်တော်ပြောရတဲ့ဆိုရင်အစီအစံပေါ်လာညောင်လာသမီးအားဝဲကြီးကုန်းကြီးနဲ့များမျိုးကုန်းကြီးကိုသူပြည်မှာရင်းချင်းကြောင်းပေါ့။ဒီနေ့အတွက်ကြောင်းပေါ့ဖိတ်ပါဦး။ဒီငါးစင်းနဲ့မျိုးသက်ဆိုင်ရပြည့်တဲ့ဆရာလူချားရဲ့အခုတော့မီးရရှိတယ်ပေါ့။အခုလုံးနေတာ။ဖန်နမာရီလောက်ကနေပြီးတော့ကျွန်တော်တို့ဒီကိုသမင်းကနေပြီးတော့ဒီဥပ္ပချံနဲ့ဥပ္ပရသမင်းကအဲ့ရတော့လူခေါ်လာလားမသိဘူးအဲ့ဒါကအဲနတ်ဖင်ကတော့ဖိုက်တာလို့ခေါ်တယ်အမိုင်းပါတီဖိုက်လို့ခေါ်တယ်နတ်ဖင်ကတော့တောင်းအရှင်နဲ့တော့အဲ့ဒါခဏမခါနဲ့ခါတော့အဲ့ညာကိုလာလုံးဝပြတ်တယ်ရင်းရင်းပုံကြီးကောင်းပုံကြီးပုံကြီးကြောင်းပေါ့နော်အဲ့ပုံကြီးကြောင်းညာပုံကြီးရွာလေးကိုသူပွားနေဝဲလို့ပြစ်နေတာပေါ့လေ
စစ်ကောင်စီဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပြောပါရတယ်
။တရင်နဲ့မှပြတာ။ဒါနဲ့ကျွန်တော်တို့ကပြတာမရှိဘူး။ဟောကျွန်တော်ဒီရက်ကလည်းအပြည့်မရှိပါဘူး။ဆောင်ရောက်လာပြီလည်းဒီမှာဒီမှာမျိုးစစ်ခင်ရုံနဲ့ကြားတယ်နိ။အဲ့မှာကျွန်တော်စစ်ကောင်စီကဘယ်လိုဖြစ်နေရလဲ
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားမှုအကောင်းနဲ့တပင်းရေဦးစားတဲ့မျိုးတွေကကျေးရွာတွေကိုစစ်ကောင်စီကမကြာခဏဆိုးသလိုနေပြည်ရှင်းလင်းလာတွေလုပ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခံရတာတွေလည်းရှိသလိုထိတွေ့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားလေရှိပါတယ်။ဒီနေ့လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလိုအပ်ရင်လေကြောင်းသုံးတိုက်ခိုက်တာတွေပြုလုပ်မယ်လို့လည်းပြောထားပါတယ်ခင်ဗျာ
။လေကြောင်းကတွေတိုက်ခိုက်ရတဲ့တပည့်ရင်အခြေအနေကိုရန်တိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။